มิตาลิตาการะละเกตนาบาดุทุกขังกะระมิตาติตะละรันติทุกขังทุกปุติลาภะสาโลกิตัตตวะอลีลิโกมิโพลโลกตัตตวะตวนายเมตตานิสากรเมตตาเอลุพွင့်ผิวปะวินเวลมินีติตัมมาตัตตวะตะตวะเอมยะสิรุอะตะเยชွန်กะกังมนสวาทุกขังกะระตุเลวันตาငါလဲရွှေပြုံးနှလုံးစိတ်ဝမ်းလန်းလာယခုချမ်းသာကိုပြုလျက်ဘာတူရန်လဲကင်းဝေပေလဲမခအေးရဘောရှမ်းမြအသရေထွန်ပပါစေတတိမေတ္တာတိတလရံတိဟိမေတ္တာဖွင့်လျက်အေးတဆောင်သည့်အရာဟောဝါတော့ဖြင့်မေတ္တာတိတလရံတိဟိမေတ္တာဖွင့်လျက်အေးတဆောင်သည့်အရာဟောဝါတော့သည်ဘုဒ္ဓေတံဘုံဘုံလွန်ထောင်မွမ်းမလတ်ထိတွေ့အကောင်သာပဇ္ဇာကပခိပွေအပြည့်ပြည့်၌ဒီနေမြတ်စွာတတဝါတို့သည်ဒုက္ခတုကိုစိတ်ဧကဘိယံကွာ၍ဝမ်းသာတကားချမ်းသာကြပါစေကောင်းသတည်းအလောတရားချက်ကင်းသူရစေမြ32ဘောင်အရစေမြအနန္တစိတ်ကြောင့်လာမှာရှိကြကုန်သောအနန္တသတ္တဝါတွေဘေးအခသိင်းငင်းကြစေဖို့ဇင်းအခသိင်းငင်းကြစေဖို့နှလုံးစိတ်ဝမ်းအေးချမ်းကြစေဖို့မေတ္တာဓာတ်တွေပို့လို့ကြရအောင်မေတ္တာဘုရားဘက်ကလေးများကိုဘုန်းကြီးတို့ဆိုပေတဲ့နောက်ကလိုက်ပြီးတော့တစ်ခေါက်စီတညီတညွတ်တဲဆိုလိုက်ကြဒီလေခါအာလသုံးခေါက်စီမေတ္တာပို့ကြရမယ်ကိုစိတ်နှပြာ
ကိုစိတ်နှပြာ
ဘေးရန်ကွာ
ဘေးရန
်
ကွာ
ချမ်းသာကြပါစေ
သောတာမံ
တော်လာနိုင်ပါစေ ဘုန်းကြီးတို့မြတ်ဗုဒ္ဓသာသနာရှိကြတဲ့ရှင်ဟံမြာသီလရှင်မြာအထူးသဖြင့်တော့အပြီးတော့မှပြန်ပွားရေးအသိဉာဏ်မှာသင်ကြားပို့ချတဲ့နေရာလေးပဲလူဝကြောင်ဆရာတွေဆရာမတွေအဲသင်ယူကြတဲ့တပည့်တွေထဲမှာလည်းပဲလူဝကြောင်တပည့်တွေမြောက်ကြစွာရှိတဲ့အသိဉာဏ်ဖြစ်ပါတပည့်လုံးအပြီးတော့မှာကိုပြတ်အောင်ဆိုပြီးတော့ဒီသင်ကဆောင်ရွက်ရမှာလည်းပဲလူတကာတကမတွေကပဲဥစည်းကောင်းဆောင်ဆောင်ရွက်တာဖြစ်အဲ့ဒါကြောင့်လူကောင်းပေါင်းလူဆောင်တုံးအဖွဲ့ဖြစ်တဲ့ဒီအဘိဓမ္မဘုရားကတော့ဟိုးအောက်ဆုံးအောက်ခြေကနေပြီးတော့ဟိုပစိုးလေးထမိန်လေးလို့ပေါ့လေတရားမျိုးကိုဒီကနေ့ဟောချင်ပါတယ်ပြောချင်ပါတယ်ဘာကြောင့်လဲလို့ဆိုလို့ရှိအောက်ခြေကအောက်ပိုင်းကပစိုးထမိန်လုံးလုံးကျုံကျုံဝတ်မထားခဲ့ဘောကခေါင်းပေါင်းဘယ်လိုပဲတလားတပပေါင်းထားတာရောက်တော့ကိုအမျိုးသမီးတွေဘလောက်လှပအောင်ထုံထားတာလုံကြီးကလှလှပပလုံလုံချုံချုံစင်မထားခဲ့အပေါ်ပိုင်းဟာတကယ်ကျက်တည်ရမရှိနိုင်အဲဒါကြောင့်အောက်ပိုင်းလုံချုံဖို့အရေးကြီးတယ်ဆိုတဲ့အကြောင်းလေးကိုခုဘုန်းကြီးတို့ကအဘိဓမ္မအခါတော်နေ့မှာအဘိဓမ္မယရဏကရဗိမာန်တော်မှာအောက်ခြေတရားလေးဘုန်းကြီးတို့နည်းနည်းပြောပြအဲ့ဒီအောက်ခြေတရားလေးကိုမပြောသေးဘူးအဘိဓမ္မဆိုတဲ့ဒီစလုံးရဲ့အဖွင့်ကိုဘုန်းကြီးတို့အသေးပဲ3မျိုးလောက်ဘုန်းကြီးတို့နည်းနည်းလေးပရိသတ်ကိုမိတ်ဆက်ခြင်းပါအဘိဆိုတဲ့ဒီစာလုံးဟာဝိသိဋ္ဌထူးခြားတယ်လို့အနတ္တိပဲမျိုးထွက်အဲ့ဒါကြောင့်မို့လို့အဘိနဲ့ဓမ္မနဲ့တွဲလိုက်တော့ဘာဖြစ်သွားတယ်လဲလို့ဆိုတော့အလွန်ထူးခြားတဲ့ဓမ္မလို့အဓိပ္ပာယ်ရ။ဘာတွေဘာတွေနဲ့ထူးတယ်လဲလို့ဆိုလို့ရှိရင်တောင်ပြောရင်သုတ်တန်နဲ့ထူးတယ်ဝိနည်းနဲ့ထူးတယ်။သုတ်တန်ဆိုတဲ့ဓမ္မမှာမြတ်စွာဘုရားကိုရောမြတ်ကပြဉ္ညက်ကိုပဒါနကံပြီးတော့ဟောတော့ယောက်ျားမင်းမကလေးလူကြီးပုဂ္ဂိုလ်သတ္တဝါလူနာပြေမဓာရီအမိဒီကန်ကန်ပြီးတော့ပြောဟာဒီအဘိဓမ္မကြားတော့ပုဂ္ဂိုလ်သတ္တဝါတွေကိုဘယ်သူမှမငဲတော့ဘူးတဲ့လူမျိုးအကြောင်းလည်းမပြောဘူးဇတ်အကြောင်းလည်းမပြောဘူးနာမည်လည်းမပြောဘူးဆင်းရဲသားမူဆိုးတံငါလည်းမပြောတော့ဘူးဓမ္မသဘောကိုတက်တက်ပြောသွားတယ်စိတ်စေတသိက်တို့အကြောင်းပြောသွားအဲ့ဒါကြောင့်သုတ်တန်နဲ့ရှင်ကြည်အလွန်ထူးတဲ့ဓမ္မအရှိအရှိတိုင်းပြောတာအမှန်အမှန်တိုင်းပြောတာပုဂ္ဂိုလ်သတ္တဝါကိုမငဲ့ဒါကိုအဘိဝိသိဋ္ဌဓမ္မဝိနည်းကြည်ပြန်တော့လေဒီတိုင်းပြင်းချက်ကိုပဒါနထားပြီးတော့ဥပရိရိထုတ်သွားတခါတခါပြင်းချက်ကိုပဒါနထားပြီးတော့ထုတ်တဲ့ဥပရိရိမှာဟာဒီအဘိဓမ္မာနဲ့ကြည့်ရင်ဘာမှအဓိပ္ပာယ်သိပ္ပံရှိတဲ့သဘောတွေပါတာတွေ့ရတယ်။ဥမာရုခိတုဇီဝသိဉ္ညိနောအိန္ဒိယပြည်ရှိဟောင်းလူတွေရဲ့အယူဆသိပ္ပံနေမှာအသက်တစ်မျိုးရှိတယ်လူတွေကမှတ်တာ။အဘိဓမ္မာသဘောကတော့ယုတ်ဇီဝိတနံဇီဝိတဆိုတဲ့ယုံဏနပဇီဝိတံလို့ဆိုရဲယုံနံနှပါဟာအသက်ရှိတတဝမှာပဲရှိတာသို့သောအိန္ဒိယရှိဟောင်းလူတွေကသစ်ပင်မှာအသက်ရှိတယ်တဲ့အဲဒါကြောင့်ယဟန်နေသစ်ပင်ခုတ်ရင်လူအသက်တတာနဲ့အတူတူပဲလို့ဒီလိုဆွဲလန်းကြီးဟာရှိတယ်အဲ့ဒီလူတွေကိုရှင်းပြသစ်ပင်တွေဟာအနိန္ဒရိယဘဒ္ဒရုပ်တွေကကံကံရဲ့အကျိုးတွေနဲ့ဘာမှမဆိုင်ဘူးကမ္မproducted effect မဟုတ်ဘူးဆိုတဲ့ဥစ္စာတွေကိုဘယ်လိုပဲပြောပြောသူတို့ပြောလို့ရှင်းလို့မရရှင်းမရတော့မြတ်စွာဘုရားကကိုတပည့်တွေကိုပဲပြောပြထားလိုက်တယ်တိုင်းကွာသစ်ပင်အသက်မရှိတာရှင်းပြလို့မရတာကဲဒီကောင်းနေရှင်းမပြနဲ့တော့မင်းတို့မခုတ်ပဲနေလိုက်ကြဆိုတော့ဒါပြီးသွားသစ်ပင်မခုတ်ပဲနေလိုက်ကြအဲ့ဒီလူတွေမကဲ့ရတော့ဘူးအဲ့ဒါနဲ့ပဲသစ်ပင်မခိုးရမပြဲရဆိုတဲ့သိခဘုတ်ရောက်လာအဲ့ဒါဩညဓမေစားတဲ့ကိစ္စလေဒီလိုပဲ သဘာဝအပြစ်ဒါဘာမှအပြစ်တော့မရှိဘူးသို့တော်လည်းပဲလူတွေကဲရတာနဲ့ပဲမြတ်စွာဘုရားကဟေးညမစားကြနဲ့နောက်ကြတော့အဲ့ဒီသေခါဘုဖြည်းဖြည်းဖြည်းဖြည်းချင်းမြင့်လိုက်တဲ့အခါကျတော့ဓမ္မလမ်းကြောင်းမှာအလားမောလဲပြီးတဲ့နောက်အစာမစားခြင်းကခန္ဓာကိုပို့ပါပြီးတော့သီလမိတ်တာကင်းညာပိုင်းတရားနှလုံးကျင့်သုံးတဲ့ကိစ္စဟာအလွန်ကျေးဇူးများတယ်ဆိုပြီးတော့အကျိုးကျေးဇူးတွေနောက်ထပ်ဆင့်သိက္ခာဗုဒ္ဓေမှာဘုရားဖွင့်ပြောသွားစားခါစားခါတော့ဝိက္ခာလဘောဓနာသိက္ခာဗုဒ္ဓမပြင်းညာရသေးတဲ့ရှေးခေတ်ကယဟန်တွေညလည်းဆွမ်းခံစားကြတယ်အဲ့တော့အိမ့်တဲ့အိမ်လယ်သမားလယ်ထဲကပြန်လာမိုးသိပ်ချုပ်နေပြီ9နာရီ10နာရီမှဓမင်းချက်ကြတယ်လယ်သမားစင်းရဲသားအဲ့ဒီအိမ်ရှိကမောင်ရိပ်တစ်ခုမှာအဲ့ဒါယဟန်တော်တစ်ပါးကညဆွမ်းစားတာနဲ့သပိတ်ပတ်ပြီးတော့ဆွမ်းခံထွက်တာဟောကမိန်းမကလယ်သူမကလယ်ထဲကပြန်လာမိုးချွတ်ချွတ်ဓမင်းချက်အိုးခွက်ဈေးတဲ့အရင်ကိုအပြင်မဲ့ခါရဲလှမ်းပြီးတော့ပက်လိုက်တာမောင်တဲ့ဆွမ်းခံရနေတဲ့ဘုန်းကြီးကိုမမြင်ဘူးရည်တွေကပြန်ဆိုထွက်လဲသွားရဘုန်းကြီးကသင်္ကရေစုံမှာဆိုလို့ဝုံးဆိုပြီးတော့ခုံထဲ့တာဟာအဲ့ဒီတော့မှအိမ်ရှိသရေပါဆိုပြီးတော့အဲ့ဒီမိဖို့ကြောင့်မိမအော်တာတရွာလုံးတရာလုံးဒုတ်သားဆွဲ့ပြီးတော့ထွက်လာတော့တရေမဟုတ်ဘုန်းကြီးစောခန္ဓာဖြစ်အဲ့တော့မှလူတွေကကြည့်ရလိုက်ကြတာတို့များပင်မစင်းရစွာအလုလုရလို့ညစားတယ်ဘုန်းကြီးတွေဘာမှပင်မစွာအလုလုရလည်းမဟုတ်ပဲနဲ့ညရည်တဲ့ကောင်အချိန်မတော်ဆုံးကထွက်တဲ့ကိုဆိုပြီးတော့လူတွေကကဲ့ရဲ့တော့ဂိုင်းအဲ့ဒီကဲ့ရဲ့ဘေးကလွတ်စေတော့ဆိုပြီးတော့ဝိကာရဘောဓနာသိက္ခာဘုတ်ပြင်းညတ်တာသဘာဝအတိုင်းတော့သူကဘာမှအပြစ်မရှိဘူးကဲ့ရဲ့တာနဲ့ဒီသိက္ခာဘုတ်ထွက်သွားတယ်အဲ့ဒါကြောင့်ဒီကနေ့အထိလူတကာဓမ္မတွေအကဲ့ရဲ့မခံရအောင်နေလဲညစာမစားပဲနေလိုက်ကြရတာစာတော့စာတာပေါ့လေတကာတကာအဲ့ဒါအဘိဓမ္မသဘောနဲ့ကြည့်ရင်အဲ့ဒီလိုပေါ့လေသိက္ခာဗုဒ္ဓေဟာနော်ဘာမဟာလအကုသိုလ်စိတ်နဲ့ပတ်သက်တာတွေမဟုတ်တဲ့သိက္ခာဗုဒ္ဓေတော်တော်များများပါအဲ့တော့လောကကိုငဲ့ပြီးတော့မြတ်စွာဘုရားပြညတ်တော်သိက္ခာဗုဒ္ဓမြောင်းများစွာရှိပါတယ်။သဘာဝအဖြစ်ကူကလောကကကဲ့ရဲ့ကဲ့ရဲ့မကဲ့ရဲ့ခြင်းလဲနေသဘာဝအတိုင်းအကုသိုလ်ဖြစ်တဲ့အပြစ်ဖြစ်တဲ့သိက္ခာဘုံမျိုးလဲရှိတယ်။ဒါကိုလောကဝိဇ္ဇပန္နတိဝိဇ္ဇဆိုပြီးတော့ဒီလိုခွဲထား။အဲ့တော့ရေဆိုချင်တာကဝိနည်းနဲ့အဘိဓမ္မာထူးသွားတာဟာအဲ့ဒါမျိုးဝိနည်းကတော့စိတ်စေတသိက်သီတလင်ပဒါနအဲဒီစိတ်စေတသိက်ယုတ်တို့ဤတိယစိတ်စေတသိက်ယုတ်သီတလင်ပဒါနစိတ်စေတသိက်တို့တိယယုတ်စိတ်စေတသိက်နဲ့ယုတ်အပြာနာမိချင်းတည်ချင်းသီတလင်ပဒါနလူကဲ့ရတာမကဲ့ရတာရှေ့ဟောင်းယုံကြည်မှုတွေဘာညာဒါ traditional belief တွေနဲ့မဆိုင်ဘူးအဘိဓမ္မာသဘောကအဲ့ဒါကြောင့်တသုတ်တန်နဲ့လည်းပဲဘာဖြစ်လဲထူတယ်နှိဝီနီးနဲ့လည်းပဲထူးချတယ်အရှိကိုအရှိအတိုင်းသာပြောပြီးတော့အမှန်ကိုအမှန်တိုင်းပြောတဲ့ဒီဓမ္မကိုပရိသတ်ကြီးဘာဓမ္မခေါ်လဲဆိုရင်အဘိဓမ္မပြောကြည့်အဘိဓမ္မသုတ်တန်ဝီနီးတို့တက်ထူးချသောဓမ္မအဲ့ဒီလိုနောအဘိဆိုတဲ့ဥစ္စာကအလွန်နူးညံ့တော်တဲ့အဘိကအတိဒုက္ခမှအဓိပ္ပာယ်ယူရအလွန်နူးညံ့ပိန်မွေ့တဲ့ဓမ္မစိတ်စေတသိက်ယုတ်အကြောင်းလေးလာကြည့်ဘလောက်နူးညံ့ပိန်မွေ့သလဲလို့နောက်တစ်ခုကအဘိဆိုတဲ့အဓိပ္ပာယ်ကဘာထွက်တော်သလဲဆိုဂမ္ဘီရအဘိဂမ္ဘီရအလွန်နဲ့ရှိုင်းတယ်ဘာဖြစ်ပြန်လဲအလွန်နည်းနည်းတဲ့ဓမ္မကိုအဘိဓမ္မနောက်တစ်မျိုးကအဘိကဘာအဓိပ္ပာယ်ထွက်လဲဆိုအဘိဝိဋ္ဌာရအလွန်ကျေပြတ်ဘာဖြစ်လဲသောတာဝိနည်းမှာထူးသောဓမ္မမဟုတ်လို့အဘိဓမ္မအလွန်နူးညံ့ပိန်မွေ့သောဓမ္မမဟုတ်လို့အဘိဓမ္မအလွန်နှိမ့်ရှိုင်းတဲ့ဓမ္မမဟုတ်လို့အဘိဓမ္မအလွန်ကျေပြတ်တဲ့ဓမ္မမဟုတ်လို့အဘိဓမ္မ အဲ့ဒီအဘိဆိုတဲ့ရှေးကဝိသေသနာပုတ်တတ်ထားတဲ့ဒီဓမ္မထဲမှာပရိသတ်ရေဘာရီခေါ်တယ်လဲဆိုလို့ရှိရင်နှလုံးထဲပါပဲပရမတ္ထတရားနဲ့သစ္စာတရားဘာတရားဘာတရား ပရမတ္ထဆိုတာအရှိတရားသစ္စာဆိုတာအမှန်တရားအမှန်တရားကိုရှာဖွေတဲ့ပုဂ္ဂိုလ်သည်အရှိတရားထဲမှာရှာမှန်တရားကိုဘယ်မှာရှာရှိပါဘူးတကယ်အရှိမဟုတ်တဲ့အထဲမှာရှာခြင်းနဲ့ရှာအမှန်တရားဆိုတာမတွေ့နိုင်အဲ့တော့အမှန်တရားကိုပါဠိစာပေမှာသစ္စာခေါ်တယ်ဘာခေါ်လဲ
သစ္စာခေါ်ပါဗျာ
အဲ့ဒီ truth ကိုခေါ်တဲ့သစ္စာတရားကိုဟာလာရှာချဖွေကြတဲ့အခါမှာ reality ဆိုတဲ့အရှိထဲမှာရှာအရှိတရားကိုမတွေ့မချင်းအမှန်တရားလည်းမတွေ့နိုင်အဲ့တော့အရှိကိုအရှိတိုင်းသိတာနဲ့တပြိုင်တည်းအထင်းနေအကုန်လုံးဘာဖြစ်လဲစင်သွားတယ်အထင်းမှားတယ်အကုန်လုံးစင်သွားတယ်အရှိကိုအရှိတိုင်းသိလိုက်ရင်အထင်းမှားတယ်နော်အယူမှားတယ်အမှတ်မှားတယ်အကြံမှားတယ်အဲ့ဒါတွေအကုန်လုံးဘာဖြစ်လဲစင်ကြယ်သွားတယ်တဲ့ပညာဝိပန္နသစိတ်တဝိမာနသဓာရီပြောဖို့မလိုတော့အဓိပ္ပာယ်ကဒါပဲအထင်မှားတာတွေအမှတ်မှားတာတွေအယူမှားတာတွေအသိမှားတာတွေလေးခုရှိတယ်ဝိပန္နသ၄ပါးအဲ့ဒီအမှန်၄ခုဟာဘယ်ပေါ်မှာဖြစ်တယ်လဲဆိုလို့ရှိရင်အရှိကိုအရှိတိုင်းမသိတဲ့အပေါ်မှာဖြစ်အရှိတရားဆိုတဲ့ပရမတ္ထကိုမြင်လိုက်တာနဲ့တပြိုင်နက်တည်းကကအမှန်၄ခုဝိပန္နသ၄ပါးမဖြစ်လေပန်းရှင်းသွားဝိပါလာက၄ပါးသင်ရှင်းသွားပြီအမှန်လေးခုကိုဖယ်ရှားလိုက်နိုင်ပြီဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်ဒီဘာတွေ့တယ်လဲလို့ဆိုလို့ရှိရင်အမှန်တရားကိုဆက်ရှာလို့ရတယ်ဘာဆက်ရှာအမှန်တရားကိုဆက်ရှာလို့ရအမှန်တရားကိုတွေ့ပြီဆိုတော့တွေ့ပုံအစင်းစင်းနေတော့ရှိတယ်ပေါ့လေအလားပုထုရှင်အနေနဲ့ဥပဒနာဉာဏ်စေရံမှာတွေ့တဲ့အစင်းသောတာပန်တွေ့တဲ့အစဉ်တဂရကအနာကယန္နာတွေ့တဲ့အစဉ်အစဉ်တွေရှိတယ်အဲ့ဒီအစဉ်တွေမပြောပါဘူးထားလိုက်တော့မန္တရားကိုတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘဝပြတနာအာလုံးကိုကြော်လွှားနိုင်ပြီတဲ့ဘဝပြတနာအာလုံးကိုသူသည်ဖြည့်ရှင်းနိုင်ဟောဒီမှာဘုန်းကြီးတို့ဟဲ့လားပရိသတ်ကြီးဘာကွက်ထဲမှာဘာထည့်ထားတယ်လဲဆိုရင်ပရိသတ်ကပြောမှာပေါ့ရေရှိတယ်နော်ရေရှိရေလူတကာအကုန်ပြောတာခလေးရလူကြီးရယောက်ျားမိန်းမရတကဘာလုံးဒါရှိပဲရေလောက်ပဲမြင်နေသေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အရှိနဲ့အမှန်ကိုတကယ်မသိတဲ့တန်းကျောင်းကကျောင်းသားလေးတွေကျောင်းသူလေးတွေသွားမေးတော့သူတို့ကပြောမှာပေါ့ရေမဟုတ်ဘူးတဲ့အဲ့ဒါဓာတ်နှမျိုးပေါင်းတာကွန်ပေါင်းအရာဝတ္ထုကွန်ပေါင်းဖြစ်နေဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်အဲ့ဒါမျှတာဆိုပေါင်းထားတာဟိုက်ဒရိုဂျင်ဓာတ်ကနှစ်ဆအောက်ဆီဂျင်ဓာတ်ကတစ်ဆအဲ့ဒီနှစ်ဆတစ်ဆရှိတဲ့ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တို့ရဲ့အပေါင်းဖြစ်တဲ့ဥစ္စာကိုလူတကာကဘာခေါ်လဲရှင်းခေါ်ဒီနှစ်ခုပေါင်းစပ်မှုကိုကွန်ပေါင်းခေါ်မြတ်ဗုဒ္ဓရဲ့အဘိဓမ္မာသမုဟပညာဆိုတာရှိတယ်။ဘာရှိလဲ?သမုဟပ
ညာ
။ပေါင်းထားတဲ့အပေါ်မှာဒီပညာတွေထွက်တယ်။အဲ့ဒီပေါင်းဆက်တဲ့အတွက်ကြောင့်မလို့သမုဟကနေနောက်တက်လာတော့တန်ထာဏပုံတန်တန်တွေပေါ်လာ။အဲ့ဒီပုံတန်တန် shape ပေါ်လေ design ပေါ်လေနော်။ appearance ပေါ်လေအဲ့ဒီပုံသဏ္ဍာန်တွေထွက်လာပြီဆိုတဲ့အခါကျတော့မှဒီပုံစံရှိရင်ဒီနာမည်တက်မယ်တဲ့နာမည်တွေအများကြီးပေါ်လာ။အော်ခြေထောက်လေးချောင်းနဲ့အမီးပေါက်လေးရင်အဲ့ဒါတရိษံလို့ခေါ်မယ်တဲ့။ခြေထောက်နှစ်ချောင်းနဲ့ရင်အမီးမပေါက်ဘူးဆိုရင်တော့အဲ့ဒါလူခေါ်မယ်တဲ့။ပေါင်းဆက်တဲ့အပေါ်မှာပရိသတ်ရဲ့ပုံသဏ္ဍာန်ဖြစ်တယ်ပုံသဏ္ဍာန်ပေါ်မှာဘာတွေဖြစ်လဲနာမည်အမျိုးမျိုးထွက်လာအဲဒီပေါင်းဆက်ပုံလေးပို့ပြီးတော့အချိုးကျတော့ဘာဖြစ်လဲလှတယ်တဲ့အချိုးတကျမပေါင်းဆက်ပြီးတော့အယုတ်ဆိုးတယ်တဲ့သုဘအသုဘတွေဖြစ်လာပြန်ရော အဲ့ဒီတော့သုဘအသုဘတွေဖြစ်လာတော့ဘာဖြစ်လဲဟာသုဘဆိုတော့ကြိုက်တာပေါ့အသုဘဆိုတော့မုန်းတာပေါ့ຢာကဒေါသတွေဒီလိုလာတယ်မဟုတ်လားအဲ့ဒါကြောင့်ကိလေသာတွေဟာဘယ်ကလာတယ်လဲဆိုရင်တဏ္ဍံကလာအဲ့ဒီတဏ္ဍံဘယ်ကလာလဲဆိုရင်သမုဟကလာအဲ့ဒီသမုဟကိုဘုန်းကြီးတို့ပရိသတ်ကြီးအစိမ့်စိမ့်ခွဲနိုင်လို့ရှိရင်တဏ္ဍံပြောက်တဏ္ဍံပြောက်လို့ရှိရင်ပညာဆိုတာရှင်းထွက်သွားပြီးတော့မှာခုနကຢာကဒေါသဆိုတဲ့ကိလေသာနောက်ဆက်တွဲမလာဘူးတဲ့အဘိဓမ္မာသင်ရခြင်းရဲ့အကျိုးကျေးဇူးကပရိသတ်ကြီးဒီလောက်ကြီးမားအံွက်ထဲမှာပါရှိတယ်လဲပြောเสียသူတို့တွေ့ဝဲသားပြီးနှစ်ခုပြစ်သွားပြီးဘာပြောမှမသိဘူးရေပြောရမလား H2O ပြောရမလားအဲဇဝေဇဝါဖြစ်သွားအဲ့ဒါအဲ့ဒီဝိသိကိစ္စဟာလည်းတော်ပေရခဲ့အဲ့ဒီဝိသိကိစ္စ confusion เนาะ doubt เนาะဒါတော်ပေရခဲ့အဲ့ဒီအရှိတရားကိုမထင်ဖောင်းနိုင်ရင်ဝိသိကိစ္စပဲလို့မရအဲ့ဒီဝိသိကိစ္စကမပယ်နိုင်ဟိုဘက်ကဒိဋ္ဌိပို့ပြီးတော့အားကောင်းတာဒိဋ္ဌိနဲ့ဝိသိကိစ္စကသူကဒါအတွဲလိုက်သူတို့ကခွဲလို့မရဘူးငထရက်စဒိဋ္ဌိပေါ်မှာဝိသိကိစ္စမိတယ်ဝိသေကိစ္စပေါ်မှာဒိဋ္ဌိမိတယ်အကုသိုလ်အလုံးတို့ရဲ့ရေတောင့်မြင်ခါဒီကိလေသာနှလုံးမှာအဲ့တော့ခုပါပြောလဲရေတဲ့အာနည်းနည်းလေးဟလာဉာဏ်ရှိတဲ့ပညာတတ်တွေကပြောတော့ H2O မြတ်စွာဘုရားကိုသွားမေးကြည့်မြတ်စွာဘုရားကိုတော့မြတ်ကြတော့ဟောဒီဓမ္မသင်္ကေတဝိပင်းစာကြီးတဲ့ဇာအုပ်ခုနှစ်အုပ်မှာအဲ့ဒါခွဲချမ်းဝေဖန်ထားတယ်ဓမ္မသင်္ကနီဆိုတဲ့ပုဒ်ကစာအုပ်ကဘာလို့ထားတယ် collection of the dhamma ဓမ္မတွေကိုစုပြဘာတွေစုပြထားတယ်လဲနာမင်းစာရူပင်းစာသင်္ကတာစာအသင်္ကတာစာဒီလိုတွေနှစ်ခုတည်းသုံးခုတည်းလေးခုတည်းငါးခုတည်းဓမ္မတွေကိုစုလိုက်30ဘောအနန္တစိတ်ကြဝလာမဘာမှမကြံအောင်စုလိုက်collection of the dhamma su bi bi so lo chin ba set lo le analyze divide it no we ban pye lai su bi de dhamma re ko ba set lo le we ban ne jo ja de lu gung pyo su bi de dhamma ko we ban lai de no namin sa rupin sa su da de na khu twe nan so ra ben de myo shi de yau so ra ben de myo shi de ဝေဘံစီစီပြီးတော့ခွဲချမ်းစိတ်ပြတော့အဲ့ဒါစာအုပ်ကြီးတုပ်ဖြစ်လာတဲ့ဝေဘင်းကတဲ့ဓမ္မသင်္ကနီဝေဘင်းနော်ကျမ်းခွန်တဲ့ကျမ်းကိုယ့်အကုဆက်ပါစဉ်းစားတော့ဘုန်းကြီးတို့ကခက်မြန်မြန်ပြီးကျင်တော့အဲ့တော့ဝေဘံလိုက်တဲ့အခါကျတော့စုတဲ့တရားတွေကိုထပ်ပြီးအသေးစိတ်ဝေဘံလိုက်တဲ့အခါကျတော့ရူပဆိုတဲ့ပုဒ္ဓဘောကိုဝေဘာနဲ့အခါမှာရုပ်အမျိုးအစား28မျိုးထွက်တယ်နော်28မျိုးကိုအုပ်စုလေးတွေအုပ်စုလေးတွေခွဲပြီးတော့ဘုရားကအပုံလေးတွေပုံထားပေးတယ်အဲ့ဒီထဲမှာအပုံတစ်ပုံဟာအဋ္ဌကလာပဝေဘင်ကမှာဝေဘံကြည့်လိုက်တာရုပ်တွေကိုအပုံလေးပုံလေးပုံပုံပြီးတော့ဝေဘံလိုက်တော့အခုအပုံတစ်ပုံပြောမယ်ဗါတယ်လေအဒကလာပနော်အိတ်မက်တီးရီယယ်ကွာလတီအကလက်တက်အင်ဒစ်ဝမ်ဂရုဒီအုပ်စုတစုထဲမှာရုပ်ရှင်မျိုးစုပေါင်းနေတယ်။ဘာဒီဘန်ခွက်ထဲမှာကြည့်လိုက်ဘုန်းကြီးတို့ပြိဿတ်ကြီးဘာတွေ့တယ်လဲဆိုလို့ရှိအယောင်တွေ့တယ်။ဘာတွေ့လဲခါလာနော်ဝနအနတ်လည်းရှိပါတယ်နန်းကြည့်ဂန္ဓာနော်စမဲလ်တောက်ကြည့်အရသာရှိတယ်အာတောက်ရည်တန်ပလင်းတွေကိုတောက်ကြည့်ဒပလင်းနဲ့ဒပလင်းအရသာမတူဘူးဗျရေထဲမှာဘာရှိနေအရသာရှိဝန္ဒအယောင်ရှိတယ်ဂန္ဓာအနှံ့ရှိတယ်ပြီးတော့ဘာရှိလဲအရသာရှိတယ်အဲ့ဒီရေတစ်ခွက်လောက်တောက်လိုက်လို့ရှိရင်ဟာကိုလိုချွေးတစ်ပြည့်ပြည့်ကြအောင်လှုပ်လှုပ်ရတဲ့ပုံကိုရေတစ်ခွက်တောက်ဟောထွက်သွားတဲ့ချွေးကပြန်ကာပါပြူတယ်လူက fresh လန်းလန်းဆန်းဆန်းပြန်ဖြစ်လာတယ်နော် nutrient asset အာဟာရဓာတ်သူ့မှာပါတယ်ဘယ်လိုမျိုးရပြန်ရည်လိုက်အောင်မိုးလင်းသွားမယ်နော် အယောင်ရှိတယ်အနံ့ရှိတယ
်
အရသာရှိတယ်ဩဇာဓာတ်အဟာရဓာတ်ရှိတယ်ဘယ်နှမျိုးလဲသိမ့်ပါဆရာကတော့နှမျိုးပဲခွဲနိုင်တယ်ညဗုဒ္ဓကခု၄မျိုးခွဲထားပြီနောက်ထပ်၄မျိုးခွဲကြည့်ကြအောင်ဆိုဝိပင်္ဂဆိုတာဝိပန္နပဲနောက်၄မျိုးကမာရလဲဆိုလို့ရှိရင်ခုဒီမှာကြည့်လိုက်လို့ရှိရင်เนาะပရိသတ်ကြီးအရည်တွေ့တယ်เนาะ liquidity fluidity เนาะအရည်တွေ့အဲ့ဒီအရည်ကိုဒီမှာကြည့်လိုက်เนาะလှုပ်ရှားတဲ့ဓာတ်သုံးထဲမှာရည်လှုပ်ရှားတဲ့ဓာတ် motion เนาะ shaking and moving ကိုအဲ motion သူ့မှာလှုပ်တဲ့ဓာတ်ပါဘာတွေ့လဲဆိုတော့အာရည်ရအေးတယ်ရည်ကအေးသလားဘာကအေးသလဲအလုံးနားလည်လောက်ပါတယ်เนาะတေဇောဓာတ်ကအေးတာဒီကအေးသလားဘာကအေးသလဲအလုံးနားလည်လောက်ပါတယ်နော်တေဇောဓာတ်ကအေးတာတေဇောဓာတ်သိရော့တဲ့အခါဘာဖြစ်လဲအေးသိတက်တဲ့အခါပူတယ်ပူခြင်းနဲ့အေးခြင်းသည်ဓာတ်တစ်မျိုးတည်းပဲအတက်အကျကွာပါတက်တဲ့အခါမှာပူလာတယ်ကျတဲ့အခါမှာအေးသွားတယ်နော်တေဇောဓာတ်တစ်မျိုးတည်းကဘယ်နှမျိုးပြလဲသဘာဝပူခြင်းအေးခြင်းနှမျိုးပြတယ်လှုပ်ရှားတာဝါယောဓာတ်เนาะအည်သဘောတည်းနဲ့ယိုစီးနေတာဘာဖြစ်လဲအာဘောဓာတ်ဟဲ့ပူခြင်းအေးခြင်းကတေဇောဓာတ်ခက်တံမာကြောတဲ့ပထဝီဒီထဲမှာမရှိဘူးမထင်နဲ့ရှိတယ်ခွဲလို့မရဘူးအဲ့ဒါဘာခေါ်လဲအဝိနိဘောကလို့ခေါ်ပထဝီဘာဒီထဲပါနေပဒဝိဒရှိကြောင်းကိုသိကြရင်ဟောဒီရေပံခွဲကိုရေခဲခံတဲ့ကိုပို့လိုက်ရေခဲသစ်တာထဲမှာဟိုဒီပရိဇာဆိုတဲ့အခန်းရှိတဲ့အဲ့ဒါကိုပို့လိုက်တဏှာကြီးလောက်ကြာတဲ့ပံခွဲတစ်ပက်လုံးကအရေးတွေဘာဖြစ်သွားအခဲဖြစ်သွားတယ်အဲ့ဒီအခဲကိုခောက်ကြည့်တောင်းတောင်းနဲ့တန်ချောင်းလိုမြည်တယ်ဘာဓာတ်ပေါ်လာနော် gross နဲ့နော်ခက်တံမှချိုးတဲ့သဘောဟာပေါ်လာအေးလွန်ခဲ့တဲ့အခါမှာမာလာအဲ့ဒီအေးတွေရောသွားတာမာရကနေပျော့နောက်ကြတော့ယိုစီးပြီးတော့သွားပြန်တယ်မဟုတ်လားအဲ့ဒါကြောင့်မာကျော်ခြင်းနဲ့နူးညံ့ခြင်းယိုစီးခြင်းနဲ့ဖွဲ့စည်းခြင်းပူခြင်းနဲ့အေးခြင်းเนาะလှုပ်ရှားခြင်းပြိတ္တာအဲ့ဒါက၄ခုတည်းတည်းအဲ့ဒါခုနကဝဏ္ဏကဏ္ဍရတ္တဩဇာနဲ့ဒီလေးခုပထဝီအဘောတိဇောဝါယောနဲ့ပေါင်းလိုက်တော့ဘာလဲတာအထာကလာပရုပ်ရှင်မျိုးတဥ္စုတဲ့မြတ်ဗုဒ္ဓကဝေဘင်းမှာဝေဘံပြတာဓမ္မသင်္ကနီမှာတော့စုယုံစုပြတယ်မဝေဘံဘူးဝေဘင်းကြတော့ဝေဘံပြလိုက်တယ်ဓာတုကတာဆက်ဖတ်လို့ရှင်အဲ့ဒါဓာခွဲကန်းတင်လိုက်လို့ဟုံးမဲ့ပထဝီတအဘောတတိဇောတဝါယောတဝဏတကန္တတဓာတိနဲ့လာလေဟုံးမဲ့အာအဲ့လိုစိတ်စေတသိယပရမတ္တအရှိတရားတွေသိပြောလူတွေကညင်းငွေတော့ကဲအဲ့ဒါတွေကိုအကောင်အထည်လုပ်ပြအောင်မဲ့ဆိုတော့အကောင်အထည်လုပ်ပြလိုက်တော့ပုဂ္ဂလပညာထွက်လာဒါမို့လားအာဩစရာမြတ်စွာဘုရားဟောထားတာပုဂ္ဂလပညာကအကောင်ပြန်လုပ်ပြတာအဲ့ဒါအကောင်ကြီးကြီးလေးလှုပ်ပြမယ်အကောင်သေးသေးလေးလှုပ်ပြမယ်အကောင်ခန့်ယုတ်ယုတ်လေးလည်းလှုပ်ပြမယ်အကောင်ခက်ကောင်းကောင်းလေးလည်းလှုပ်ပြမယ်ပုဂ္ဂလပညာမှာအကောင်လေးဟဲ့လားအန္တပုဂ္ဂိုလ်ရောဧကစက္ခုပုဂ္ဂိုလ်ရောဟဲ့လားဒွိစက္ခုပုဂ္ဂိုလ်ရောစသည်ပေါ့လေပုဂ္ဂိုလ်တွေတင်းတင်းပြီးတော့ပြော့သွားတာဒါလူအမျိုးအစားဒါကနတ်နတ်အမျိုးအစားဒါကတိရစ္ဆာန်တိရစ္ဆာန်အမျိုးအစားပုဂ္ဂိုလ်သတ္တဝါမျိုးစားတွေခွဲသွားတာဒါ individual အဲ့ဒါကပုဂ္ဂလပညာရောက်သွားတယ်။ကိုင်းတော်ဆိုပရိသတ်ရင်းမိသွားပြီ။အဘိဓမ္မဆိုတဲ့ဒီဓမ္မထဲမှာဘာတွေပူပေါင်းပါဝင်သလဲဆိုတို့တို့ချုပ်လိုက်ရင်အရှိတရားဘာတရားတွေရှိပါဘူး။ရည်သည်တကယ်မရှိဘူး။တဲ့ဘာပဲရှိလေအထကလာမရုပ်ရှင်မျိုးအပေါင်းပဲရှိတယ်ရုပ်ရှင်မျိုးမြတ်တာစွာပေါင်းတာဘာဖြစ်လာလဲရေဖြစ်လာအဲ့ဒီကြတော့မှဒီရေကပိုးပါတဲ့မတော့နဲ့ဒီရေကတန့်ရှင်းတဲ့ဟလား sterilize လုပ်ထားတဲ့ဓာတ်တော့ကောင်းတယ်ဆိုပြီးတော့လူတွေကြိုက်တာတွေမကြိုက်တာတွေဒီလိုတွေဖြစ်လာတာ
အဲ့ဒါကြောင့်အားလုံးပဲပြိဋ္ဌာယ်เนาะဘုနဲ့ကအမှားလေးမျိုးကိုပဲရှားဖို့ရန်တဲ့အားလုံးဘာသိဖို့လိုတယ်လဲအရှိကိုသိဖို့လိုတယ်အဲ့ဒီအရှိတရားတွေမှာမှနှိုင်းပြီးတော့စိုက်၍ထိုးထွင်း၍ကြည့်လိုက်လို့ရှိရင် truth ဆိုတဲ့အမှန်တရားကိုဒီမှာလာတွေ့ဒီတော့သစ္စာကိုဘယ်မှာရှားတယ်လဲဆိုလို့ရှိရင်စာလို့ပြောမယ်ပရမတ္ထတရားတွေမှာရှားတယ်ဘယ်တည်းချာအဲ့ဒါကြောင့်အဘိဓမ္မာကိုသင်ခြင်းသည်ဘာလို့ဖို့လဲဆိုလို့ရှိရင်အရှိတရားကိုသိဖို့အမှန်တရားကိုရှာဖို့ဘာလို့ဖို့ဘာလို့ဖို့သိရဖို့ The purpose of learning the Abhidhamma အဘိဓမ္မာကိုသင်ကြားခြင်းဟာ to understand the realities အရှိတရားနားလည်ဖို့နဲ့ to penetrate the truth အမှန်တရားကိုထိုးထွင်းသိမြင်ဖို့အရှိတရားကိုသိလို့အမှန်တရားကိုသိပြီဆိုလို့အဲ့ဒီအသိနှမျိုးဟာဘုရားတို့ပြိဿယေဘဝတန်တရာရဲ့အဆုံးကိုအဲ့ဒီအသိဟာပို့တယ်အရှိနဲ့အမှန်ကိုသိတယ်ဒီအသိသည်တတ္တဝလောကကြီးတစ်ခုလုံးရဲ့ဘဝတန်တရာဣဘယ်ကိုပို့လိုက်အဲ့ဒါကြောင့်ဘဝတန်တရာအဆုံးသက်ခြင်းတဲ့ပုဂ္ဂိုလ်တွေဟာဒီအဘိဓမ္မာဆိုတဲ့အရှိနဲ့အမှန်ကိုသင်ကြရတယ်ကျင့်ကြရဝိပဿနာအားထုတ်တယ်ဆိုတာဒါပဲပြိဿာယီเนาะအရှိတရားကိုရှေ့ဥစွာကြည့်တယ်ယုံနဲ့နှစ်ပတ်ပြီးတော့မှအဲ့ဒီထဲမှာဗာဆက်ကြည့်လဲအမှန်တရားကိုကြည့်အရှိနဲ့အမှန်ကိုကြည့်တယ်ဉာဏ်အဆင့်ဆင့်ကိုဘာခေါ်လဲဒါဝိပဿနာဉာဏ်ခေါ်တာအဲ့ဒါကြောင့်ဝိပဿနာရှုဆိုတာဘာရှုသလဲဆိုမှတ်တာအဘိဓမ္မာကိုရှုအဘိဓမ္မာနဲ့ဝိပဿနာခွဲလို့ရမလားမရပါဘူးအဘိဓမ္မာမတက်ဖဲနဲ့ဝိပဿနာရှုခြင်းသည်ပြိဿာယအခက်အခဲအများကြီးတွေ့နိုင်အဘိဓမ္မာမတက်ဖဲနဲ့ဝိပဿနာတရားပြတ်ခြင်းဟာလည်းပဲအခက်အခဲအများကြီးတွေ့နိုင်ယောဂောယုံမမသိလိုက်နာမ်ကိုနာမမသိလိုက်ပရိသတ်ကြီးအဲဒီလိုလုပ်ပြီးတော့ဝိပဿနာကျင့်ခြင်းနဲ့ပြသခြင်းဟာအများစွာအခက်အခဲအမှားယွင်ဖြစ်တတ်တယ်။ဒါကြောင့်ဘုန်းကြီးတို့အားလုံးကိုတိုက်တွန်းတယ်ဝိပဿနာတကယ်အလွတ်လွတ်တဲ့ပုဂ္ဂိုလ်သည်အဘိဓမ္မာပရိသတ်ကြီးနားလည်ရ။မိမိရဲ့ခြေပြားသပင်ပြားတလံများရှိတဲ့ဒီကိုယ်ထဲမှာရုပ်ပေါင်းဘယ်လောက်ရှိသလဲနာမ်ပေါင်းဘယ်လောက်ရှိတယ်ဆိုတဲ့အခြေခံလေးတော့သိဖို့ကောင်းတယ်တဲ့ပရိသတ်ကြီးဟုတ်လား။Vipassana and Abhidhamma cannot be separated. They are going together harmoniously. Thuruga adurakwa hala miyata nyinyosa pausa biro alolokcha. Daha Abhidhamma go shujindi vipassana. Vipassana sodhika Abhidhamma go shura. Era Abhidhamma go kaungang talo guna nalong piyang kainha. Asine amma go dake vire pogo di. ဘဝအခက်အခဲအားလုံးကိုဖြစ်ရှင်းနိုင်တယ်ဘဝပြဿနာအားလုံးကိုအဘိဓမ္မာသီးနဲ့ဝိပဿနာသီးကမလုပ်လဲဖြစ်ရှင်းသွားအဲဒါကြောင့်ဗုဒ္ဓအဘိဓမ္မာနဲ့လူသားတို့ရဲ့နေစဉ်ဘဝဟာကင်းလို့မဖြစ်နိုင်လူသားတွေနေစဉ်ဘဝမှာဘဝပြဿနာတွေပြည်လဲပြီးတော့စိတ်ချမ်းမြေ့ပျော်ရွှင်စွာနေနိုင်ရင်းဆိုလို့ရှိရင်အလုံးကိုတိုက်တွန်းတယ်ကိုယ်ဘဝကိုအရှိအရှိတန်သိအောင်လုပ်ကိုယ်ဘဝထဲမှာအမှန်တရားကိုတွေ့အောင်ရှာအဲ့ဒီလူဒီဘဝအခက်အခဲအလုံးကိုကျော်သွားသွားလိုက်အဲ့ဒါကြောင့်အရှင်မဟာဗုဒ္ဓဂေါသကဒီအဘိဓမ္မာကျမ်းတွေကိုဖွင့်ဆိုတဲ့အခါမှာအဘိဝိသိဌဓမ္မအလွန်ထူးမြတ်သောဓမ္မအဘိဂံဗီရဓမ္မအလွန်နဲ့ရှိုင်းတဲ့ဓမ္မအဘိဝိကာရဓမ္မအလွန်ကြည်ပြိုးတဲ့ဓမ္မအဘိဒုက္ခမဓမ္မအလွန်နူးညံ့သိမ်မွေ့တဲ့ဓမ္မလို့အဲ့ဒီလိုအဲ့ဒီလိုတွေဖွင့်ပါတယ်အဘိပုဂ္ဂိုလ်အိဗယ်၄မျိုးဖွင့်တယ်ဓမ္မဆိုတဲ့ပုဂ္ဂိုလ်လည်းပဲအမျိုးမျိုးဖွင့်လို့ရပါတယ်အမျိုးမျိုးဖွင့်ခြင်းဖြင့်ပြိဿစိတ်ထဲမှာ confuse ပေါ်လေတွေးဝေးစရာပဲအကြောင်းရှိတယ်နှလုံးပဲကောင်းတယ်ဘာနဲ့ပါလဲဆိုရင်ပရမတ္ထတရားနဲ့သစ္စာတရားဘာနဲ့ပါလဲအရှိတရားနဲ့မှန်တရားဓမ္မဆိုတာအဲ့ဒါ အဲ့တော့အဓကရာဆရာတော်ကြီးအရှင်မဟာဗုဒ္ဓဂေါသကဟောအဲ့ဒီအရှိနဲ့အမှန်တရားကိုသိရင်ပရမတ္ထတရားနဲ့သစ္စာတရားကိုနားလည်လို့ရှိရင်အမှားတွေကိုအကုန်လုံးဖယ်ရှားပြီးတော့ဘဝလမ်းကြောင်းမှန်မှန်ရှောင်းနိုင်တဲ့အတွဲကြောင့်ဒီလူသားလူကြီးတရားလုံးဟာဘဝပင်လေကိုကုခတ်နိုင်ပြီလို့ဒီလိုပြောမဟာယာနဂိုင်းမှာအလွန်ထင်ရှားတဲ့အဘိဓမ္မာဆရာကြီးအသင်္ကဆိုတာရှိတယ်အသင်္ကအဲ့ဒီအဘိဓမ္မာဆရာကြီးအသင်္ကကတော့အဘိဓမ္မာပုဂ္ဂိုလ်သူဘာသာပြန်ဆိုပုံကတော့သူပေးတဲ့ definition တွေကတော့အရှင်မဗုဒ္ဓဂေါသပေးတဲ့ definition တွေနဲ့မတူတတ်ဘူးသို့တော်လည်းပဲအဓိပ္ပာယ်ကြီးကောင်းသူကပြောလဲဆိုတော့အသင်္ကကမဟာယာနအဘိဓမ္မာဆရာကြီးကအဘိဓမ္မာဆိုတာဟာတဲ့အဘိမုခဓမ္မတဲ့ဘုရားကောသာဆရာကြီးကအဘိဝိသိဒ္ဓဓမ္မအဘိကံပိရာဓမ္မအဘိအတိသုခုမဓမ္မဒီလိုတွေပြောအသင်္ကဆရာကြီးကပြောတာကအဘိဓမ္မဆိုဒီကအဘိမုခဓမ္မဘာလဲအဘိမုခဆိုတာကနိဗ္ဗာန်ကိုဥတည်၍နေသောဓမ္မအဘိမုခဆိုတာဥတည်အဲ့တော့ဒီဓမ္မဟာတဲ့ဘယ်ကိုသွားတယ်လဲဆိုတော့နိဗ္ဗာန်ကိုဥတည်တယ်တဲ့ဒါအဘိမုခဓမ္မဆိုတော့ဘွဲ့ဆိုပုံချင်းမတူပေမဲ့ပရိသတ်ရဲ့အဓိပ္ပာယ်တော့ကောင်းတယ်အဲ့တော့အရှင်မဗုဒ္ဓဂေါသရဲ့ဒီအရှိတရားနဲ့အမှန်တရားပရမတ္ထဉာဏ်တို့ဒီသစ္စာဉာဏ်တို့ကတော့ဘယ်ဥတည်လဲနိဗ္ဗာန်ဥတည်တာပဲနိဗ္ဗာန်နေနာနိဗ္ဗာန်ပောနာနိဗ္ဗာန်ပပ္ပါရာဓာတုခန္ဓာပမသုတ်တို့မှာဒါပြောထားတမ္မာဒိဋ္ဌိဘိက္ခဝေနိဗ္ဗာန်နေနာနိဗ္ဗာန်ပောနာနိဗ္ဗာန်ပပ္ပါရာတမ္မာဒိဋ္ဌိဆိုတဲ့အမှန်ကိုသိတဲ့ဒီအသိသည်ဘယ်ကိုဥတည်တဲ့လဲနိဗ္ဗာန်ဥတည်ဆိုတော့အသင်္ကဆရာကြီးကဘာဓမ္မတယ်လဲအဘိမုခဓမ္မနိဗ္ဗာန်ကိုဥတည်တဲ့ဓမ္မတဲ့အဲ့ဒါသူပြောသွားတာလေးကဟောဘုန်းကြီးတို့ရှင်မဗုဒ္ဓဂေါသရဲ့ဖွင့်ဆိုခြင်းနဲ့ရောခုနကဓာတုခန္ဓာမသုတ်တံအဓိပ္ပာယ်များနဲ့ရောသုံးစားတော်တော်ဟဲ့လားကိုက်ညီတဲ့အဓိပ္ပာယ်ရှိတယ်မဟာယာနပြင်ပင်လဲတခါတခါသူတို့တော်တော်အဓိပ္ပာယ်ကောင်းတဲ့မဟာယာနကျမ်းတွေရှိတယ်နောက်တကဘာပြောပြန်လဲလို့ဆိုလို့ရှိရယ်အဘိမုခဓမ္မအပြင်နောက်တလုံးသူထပ်ပြီးတော့ပြောတာကအဘိမတ္တနာဓမ္မတဲ့ပြောပါတယ်လေအဘိမတ္တနာမတ္တနာဆိုတာကနင်းနှိပ်တာနှိမ်နှင်းတာခြိမှုန်းတာကိုမတ္တခေါ်ဟာရိစိတ်စေတသိက်ယုတ်အကြောင်းပရမတ္ထတရားနဲ့သစ္စာတရားကိုပိုင်တဲ့ပုဂ္ဂိုလ်သည်တခြားဆန့်ကျင်ဘက်ဝါဒတွေကိုမလုံးနိုင်တယ်နှိမ်နှင်းနိုင်တယ်ချေမုန်းနိုင်တယ်အဲ့တော့ဆန့်ကျင်ဘက်ဝါဒတွေကိုအမှားယွင်းတွေကိုချေမုန်းဖို့နှိမ်နှင်းဖို့ပြိတ္တကြီးဘာတတ်ဖို့လိုသလဲအဘိဓမ္မာတတ်ဘိဓမ္မာမတရင်စန့်ကျင်မဲ့အယူအဆတွေစန့်ကျင်မဲ့အတွေ့အော်တွေကိုနှိမ်နှင်းနိုင်ဖို့ခြေမောက်နိုင်ဖို့မလွယ်ဘူးအဲဒါကြောင့်ဝါဒန္တရမိစ္ဆာဝါဒတွေကိုအယူအဆတွေကိုအတွေ့အော်မှားတွေကိုခြေမောက်ဖြစ်စည်းဖို့အားလုံးဘာလို့လဲအဘိဓမ္မာတတ်ဖို့လိုတယ်တဲ့အဲဒါကမဟာယာနအဘိဓမ္မာဆရာကြီးအာသင်္ကကအဘိပုတ်နဲ့ဓမ္မပုတ်တော့ကိုအဲ့ဒီလူလေးတွေအဓိပ္ပာယ်ဖွင့်ဖွင့်ပြသူဒီလိုပြောသွားတယ်ဒါနဲ့များတဲ့အဓိပ္ပာယ်တွေကိုသူပြောသေးတယ်အဲ့ဒီတော့ဘုန်းကြီးတော်အဘိဓမ္မသင်ကြားတဲ့သူတော်ကောင်းတွေအားလုံးပဲအဘိကဘာပြောသလဲဓမ္မကဘာပြောသလဲနော်အဘိကပါတယ်လေဒူးချားတယ်နဲ့နဲ့တယ်ကျေပြတ်တယ်ပိန်မွေ့တယ်နိဗ္ဗာန်ကိုဥတည်တယ်စံကျင်မဲ့ဝါရတွေကိုဗာပြည့်လဲနင်းနှိပ်ချေမောင်းနိုင်တယ်ဓမ္မကဗာတဲ့လဲအရှိနဲ့အမှန်ဟုတ်လားအဲ့တော့ဒီအသေးသေးလေးကိုဘုန်းကြီးတို့ပြောပြနေတာကိုပရိသတ်မှန်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်စဉ်းစားကြည့်လိုက်တဲ့အခါကျတော့ ဩဘိဓမ္မာကိုသင်နေကြတဲ့တို့တွေမြတ်ဗုဒ္ဓရဲ့သာသနာမှာပြည့်ရဲ့ဒါလူရဲ့ကောင်းပေါင်းအုတ်ရှောင်တဲ့သူတဲ့အမြင့်ဆုံးတရားကိုတို့သင်နေကြပြီအဘိဆိုတဲ့ပုဂ္ဂလိတပုတ်ရဲ့အဓိပ္ပာယ်ကိုမှစနစ်တကျခြေခြေပြန့်ပြန့်ရှင်းရှင်းလင်းလင်းမူရင်းကြကြနားမလည်ခဲ့ကြဘိဓမ္မာဆိုတာဘာမှန်သိမှာမဟုတ်ဘူးဓမ္မပုတ်ရဲ့အဓိပ္ပာယ်ကိုစနစ်တကျအနစ်သာရကြကြဆိုလိုရင်းကိုနားမလည်ခဲ့ရင်ဘိဓမ္မာအကြောင်းကိုကောင်းကောင်းချင်းသိဖို့မလွယ်ဘူးလို့အဲ့ဒါလေးကိုခေါင်းထဲမှာဝင်မိရင်တဲ့ဘုန်းကြီးတို့ပရိသတ်ကြီးဘုန်းကြီးကုန်းကပြောထားတဲ့အောက်ဆုံးဟလာလေကတိလို့ဆိုရမလားသို့မဟုတ်လူတို့ရဲ့ပစိုးထမိန်လို့ဆိုရမလားအောက်ခြေပိုင်းလေးကဘာလို့တလဲဆိုတော့အောက်ခြေပိုင်းမှာလူပစိုးနဲ့ဓမိန်နဲ့တူတဲ့အပိုင်းမှာဘုန်းကြီးတို့သာသင်သားလောကသာသင်သားလောကဆိုတာမှာဘုန်းကြီးကျောင်းမှာသင်တဲ့သာသင်သားပြောတာယဟန်တော်ရေရရှင်သာမဏေရေရသီလရှင်ရေရသင်တဲ့သာသင်နည်းကဘုန်းကြီးကျောင်းမှာသင်တာအဲ့ဒီမှာစသင်တော့အစဆုံးသင်ကြတဲ့ကိုကဘုန်းကြီးတို့ကဘာနဲ့စသလဲဆိုရင်လေအထောဧကရာသညာတော်ဒါနဲ့စအထောဧကရာသညာတော်အနက်ဒိဗေရီအကုန်လုံးကိုဧကရာရီနဲ့သိမ်းစည်းထားတယ်ပရိသတ်ကြီးအထောဧကရာသညာတော်ဆိုတာကဘာသာပြန်တော့ဘာရအနက်ဒိဗေရီအကုန်လုံးကိုဘယ်ထဲမှာဧကရာရီထဲမှာစုဆောင်းထိန်းသိမ်းထားတာကိုနှစ်2600နီးနီးမြတ်ဗုဒ္ဓရဲ့ဒီဓမ္မကိုဘာရီနဲ့ထိမ့်သိမ့်လာကြလဲဆိုဒီအက္ခရာတွေနဲ့ထိမ့်လာအဲ့ဒါကိုခေစည်းဆရာတော်ကြီးကအထောအက္ခရာပညာတော်ဟာမြတ်ဗုဒ္ဓရဲ့အဆုံးအမမန္တမြအက္ခရာတွေနဲ့ရေးမှတ်ထားတယ်ဒီလိုပြောလိုက်ရောအဲ့ဒါလိုလဲပြောပြီးတော့ဥပယနာဆက်ပြီးတော့ commentary ပေါ့လေအဖွင့်ကဧကရဝိပတ္တိယံဟိအထသဒုံနယတာဟောတိဧကရရေထဲမှာထဲ့ထားတဲ့ဒီအဓိပ္ပာယ်ကြီးဟာဧကရရေဖောက်ပြန်ပြည့်စည်ကုန်လို့ရှိရင်ဘာဖြစ်လဲအဓိပ္ပာယ်ကြီးလည်းပဲပြည့်စည်ကုန်ရောဧကရရေဖောက်ပြန်ပြည့်စည်ရင်ပရိသတ်ကြီးဘာတွေဖြစ်ကုန်ဧကရပုတ်ရဲ့အကြောင်းကိုကောင်းကောင်းကြီးနားမလဲရင်အဓိပ္ပာယ်ကိုလည်းနားလည်းနိုင်စမ်းမရှိဘူးဆိုတာဒီလိုသိရဧကရာရေပျက်စီးကုန်လို့ရှိရင်အဓိပ္ပာယ်တွေလည်းပဲပျက်စီးကုန်ရောဧကရာဝိပတ္တိယံအထသဒုံနယတာဟောတိပြီးတော့မှ commentary အဖွင့်ကနောက်တစ်ပတ်နောက်တစ်ချက်ဆက်ပြောတာကတန်တမဧကရာကောတန်လဉာဏံပိတကတယေဘဟုပကရံသௌတံတေသူဆိုတာပိတကတယေပဲဒါကြောင့်မလို့တဲ့အခရာကိုကျွမ်းကျင်နိုင်နေတဲ့ဉာဏ်အခရာကောသလဉာဏ်ဆိုတာပုပ္ပအခရာဝัจကြတွေကိုမလောက်တာလဲကျွမ်းကျင်နိုင်နေတဲ့ဉာဏ်ဒါအဲ့ဒီဉာဏ်သည်တဲ့ပိဋကသုံးပုံမှာအလွန်ကျေးဇူးကြီးပါတယ်တဲ့စာပိုက်သုံးပိုက်အခရာတွေနဲ့ဘာတွေကိုရိပ်မှတ်ထားဘာတွေကိုဘာတွေနဲ့ရိပ်မှတ်ထားမြတ်စွာဘုရားဟောတော်မူတဲ့အနက်ဒိဗေတွေကိုဧကရာစလုံးနေနဲ့ရေးထားတယ်။အဲဒါကြောင့်ဧကရာတွေပြည့်စည်လို့ရှိရင်ဘာဖြစ်လဲ။အဒိဗေတွေပြည့်စည်သွားနိုင်တယ်။ဧကရာကိုကျွမ်းကျင်နိုင်နေတဲ့ဉာဏ်သည်တဲ့ပိဋကမှာကျေစုအလွန်များတယ်။ဘုန်းတော်ကြီးကျောင်းမှာစာစသင်ကလေးကအဲဒီသုတ်ကလေးကဘုန်းကြီးတို့စကြတာ။အတ္တဧကရာသညာတော်ဧကရာဝိပတ္တိယံအတ္တသဒௌနယတံဟောတိတသမဧကရာကောသလံသௌတံတေသူဘဟုပကရံဆိုပြီးတော့ကိစည်းတရာကျန်စစတဲ့ကအဲ့ဒါသင်တာကိုအဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီဧကရာပုတ်အကြောင်းကိုသူတို့မသိကြဘူးလူလောကကြီးမှာစံပိဘယံပိတကသင်တဲ့ပုဂ္ဂိုလ်တွေဒီဧကရာပုတ်ဒီအကြောင်းကိုသူတို့မသိကြဘူးအားတခါနဲ့ပိဋကဇာဟုတ်ကိုတမ်းပြီးတော့ဖတ်ကြတာ အဲ့တော့ဘုန်းကြီးတို့ပြိဿာဒီကိစ္စည်းဆရာကြီးမှာထားတယ်အဲ့ကရာပုတ်ပြက်လို့ရှိရင်အဓိပ္ပာယ်လည်းပြက်စည်းတယ်ဆိုတော့ရှင်ကိစ္စည်းဆရာကသူ့သဘောနဲ့သူ့ဓာရီကိုရေးရှင်တယ်လို့ရေးတယ်လို့တော့မောင်းမင်းတယ်မြတ်စွာဘုရားရဲ့မိန့်ခွန်းတော်ကိုမိညာပြုတ်ပြီးတော့ဒါရေးတာမြတ်စွာဘုရားရှင်ကိုရမင်းရဲ့မိန့်ခွန်းတော်အများကြီးတဲ့ကတစ်ခုရှိတယ်တွင်မာဘိက္ခဝေသတ္တမတသံမောတာယအန္တရဒါနာယသံဝတ္တန္တိတွင်မာဘိက္ခဝေသတ္တမတသံမောတာယအန္တရဒါနာယသံဝတ္တန္တိယဟန်တုငါဘုရားရဲ့သတ္တမ၃ပြာသတ္တမဆိုတာပရိယပฏิပပฏิဝေရအဲ့ဒီသတ္တမ၃ပြာသာသနာတော်ကွယ်ခြင်းပျောက်ခြင်းပြည့်ခြင်းရဲ့အကြောင်း2မျိုးရှိတယ်တဲ့သာသနာကွယ်ခြင်းပျောက်ခြင်းပြည့်ခြင်းရဲ့အကြောင်းဘယ်2မျိုးလဲဝေမာဘိက္ခဝေသတ္တမသသံမောတာယအန္တရဒါနာယသံဝတ္တန္တိကတ္တမေတွေ့သာသနာပြည့်ခြင်းရဲ့အကြောင်းနှစ်ပါးဆိုရပါရုံဆိုရင်ဒုံနေခိတင်းစပဒပြေစနံအထောဇဒုံဤတော်ဒုံနေခိတင်းစပဒပြေစနံပုပ္ပဝဲ့ကြအက္ခရာတွေကိုမှန်မှန်ရှင်ရှင်ရေးသားခြင်းအထောဇဒုံဤတော်အက္ခရာပုဂ္ဂိုလ်မကျွမ်းကျင်တဲ့အတွက်ကြောင့်ဘာဖြစ်လဲဘာသာပြန်နေလဲအမှန်မှန်ရှင်ရှင်ဘာသာပြန်ကြတယ်ပရိသတ်ဒီနေ့ချက်ပြန်မှတ်ရမယ်သာသနာပြည့်စည်ခြင်းရဲ့အကြောင်းနှစ်ပါးဒေမဘိက္ခဝေသတ္တမသသံမောသာယအန္တရဒါနာယသံဝတ္တန္တိယဟန်တို့သာသနာကွယ်ခြင်းပြည့်ခြင်းအကြောင်းနှစ်ပါးဘာတွေလဲဆိုတော့ဒုံနေခေတင်းစပဒပြေစနံအခရာပုပ္ပဝဲ့ကြတွေကိုမှန်မှန်ရွင်ရွင်ရေးထားခြင်းနမနှစ်ကအဲ့ဒီအခရပုပ္ပပါဠိတရားဂရမကိုနားမလဲတဲ့အတွဲကြောင့်မို့လို့ဘာသာပြန်တဲ့အခါမှာမာမာယွင်ယွင်ဘာသာပြန်ဆိုခြင်းပရိသတ်ကြီးတဲ့ပါရတယ်ဗျာပုပ္ပဝဲကြအခရကိုမာယွင်စွာရေးသားခြင်းနှစ်ကအဓိပ္ပာယ်ပြန်ခြင်းဘာသာပြန်ခြင်းကိုမာမာယွင်ယွင်ဘာသာပြန်ခြင်းသည်ဘာဖြစ်တတ်လဲသာသနာကွယ်တတ်တယ်တဲ့ဒါကိုမိပြီးတော့ရှင်မကိစီကပါရေးလေအထောဧကရာတင်ညာတော်ဘုရားရှင်ဆိုလိုတဲ့အနက်ဒိဗေတွေကဧကရာထဲမှာရှိဧကရာကိုကောင်းကောင်းမတတ်ရင်ဘာဖြစ်လဲအဓိပ္ပာယ်မှားသွားအဲဒါကြောင့်အဓိပ္ပာယ်အမှန်တတ်ခြင်းတဲ့ပုဂ္ဂိုလ်ရှင်ဥစ္စာဘာသင်လဲပုပ္ပဝဲ့ကြဧကရာပါဠိတရာကိုကောင်းကောင်းသင်ဒါပြောတာအဲ့တော့မြတ်စွာဘုရားရဲ့မိန်ကွန်းတော်ကိုမိပြီးတော့မှရှင်မကိစီကသူ့သုတ်ကိုရေးတာဘုရားရဲ့မိန်ကွန်းတော်ဘုန်းကြီးတော်ပြန်ဖတ်ပြဒေမဘိကဝေသတ္တမတသံမောတာယအန္တရဒါနာယသံဝတ္တန္တိယဟန်တုငါဘုရားရှင်ရဲ့သာသနာကွယ်ခြင်းပျောက်ခြင်းမိမိချင်းရဲ့အကြောင်းဟာနှစ်ပါးရှိတယ်ကတမေတွေ့ဒီအကြောင်းနှစ်ပါးကဘာများလဲဆိုရင်တော့ဒုံနေခိတင်းသပဒပြေစနံပုပ္ပဝေကြအခရာတွေကိုမှမှယွင်ယွင်ရည်သားကြခြင်း၎င်းအထောဇဒုံနီတော်အနေဒီပဲကိုလည်းပဲမှမှယွင်ယွင်ဘာသာပြန်ခြင်းဖွင့်ဆိုကြခြင်း၎င်းဤမေတွေ့ဓမ္မအဲ့ဒီအကြောင်းနှစ်ပါးတို့သည်တတ္တမသသံမောတာယသာသနာကွယ်တဲ့နေရာမှာသာဓမသာအန္တရဒါနာယသာသနာပြောက်တဲ့နေရာမှာပြည့်တဲ့နေရာမှာပြည့်ရင်တွေဓမ္မအကြောင်းတရားနှစ်ပါးပဲလို့သတ္တနာလူတော်ဆရာဘုရားရှင်ကိုရမြတ်ကြီးဒီဝောစာကရုဏာရှိရှုဟောပြတော်မူခဲ့ပါပေတည်းသည်အဲ့ဒီပါဠိတော်နဲ့အရှင်မကိစ္စည်းရဲ့အထောဧကရတင်ညာတော်ဆိုတဲ့ဒီပုတ်ကိုထောက်ခံဖို့ဆိုပြီးတော့အားပေးဖို့ဆိုပြီးတော့အရှင်ဝိမလဗုဒ္ဓအမိကြီးတဲ့တရားကျမ်းတဆရာတော်ကြီးတစ်ပါးကနယာသဆိုတဲ့ကျမ်းကိုရေးတယ်အဲ့ဒီနယာသဆိုတဲ့ကျမ်းမှာအရှင်ဝိမလဗုဒ္ဓဆရာက ကိစ္ဆာယနေနာကတောယောကဟုတ်တိသဗံကနန္ဒီယာအနယသောဝိမလဗုဒ္ဓိနာနော်နယသောဝိမလဗုဒ္ဓိနာဟုတ်ပြီဝိမလဗုဒ္ဓိဆိုတဲ့ဆရာတော်ကြီးကနယသဆိုတဲ့ကျမ်းအဲ့ဒီကိစ္စကိုဖွင့်တဲ့ကျမ်းတစ်ချမ်းရေးတယ်အရှင်ဝိမလဗုဒ္ဓိဆရာကဒီအတ္တဧကရပညာတော်ဆိုတဲ့သုတ်ကိုဖွင့်ပြတဲ့နေရာမှာပဲသူ့ရဲ့နယသကျမ်းမှာသူကဧကရာမမရွင်ရွင်ရေးမိတဲ့အတွဲကြောင့်သာသနာကွဲတယ်ဆိုတာလေးကိုသူကအကြောင်းအရာအထုပ္ပတိလေးတစ်ခုပေါ်ပြထားအရှင်ဝိမလဗုဒ္ဓပေါ်ပြတာဘယ်ကျမ်းမှာလဲဆိုရင်နယပကျမ်းဧကရာဗုဒ္ဓမာရွင်ချင်းကြောင့်ဘာဖြစ်တာလဲတူအောင်ပြောသာသနာကွဲတာအဲ့ဒါကိုဘာပြောလဲဆိုတော့တပိကလေးတယောက်ပါဠိပိဒကမတတ်ဘူးတဲ့နော်ကိစ္စည်းတရာဆက်ကြီးတဲ့ဒီဧကရာပုပ္ပဝကြတိဆောက်ပုံကိုမသိဘူးကမ္မထံတစ်ခုတည်းသင်တဲ့တပတ်ကမ္မထံဆိုမှကမ္မထံဓမ္မနိဗ္ဗာန်ရောက်ချောင်းဒီသဒ္ဓါရီပုပ္ပဝကြရီဧကရာရီအဓာရီသင်နေခြင်းဟာဒါနိဗ္ဗာန်ရဲ့အတားအဆီးတွေပဲလို့ဒီလိုအစွန်းရောက်တဲ့အတွေးခေါ်တွေလည်းပဲတချို့ရှိကောင်းရှိမယ်အဲ့လိုအတွေးခေါ်ပေါက်ပြီးတော့မှပါဠိသဒ္ဓါသင်အချင်းကုန်နေဓာရီသင်စရာမလိုဘူးဆိုပြီးတော့ကမ္မထာမကမ္မထာနိဗ္ဗာန်ရောက်ကြောင်းဆိုတန်းသင်လာအဲ့တော့ကမ္မထာပြတဲ့ဆရာတော်ကြီးကသူ့ကိုသင်ပေးလိုက်တယ်တဲ့ရှေးဥစွာနန္တရားနဲ့ယုတ်တရားဘာနဲ့ပါနန္တရားဆိုတဲ့ဥစ္စာဟာအာယုမန္တမယဘာမှာညွတ်ကိုင်းတဲ့သဘောရှိတာယုတ်တရားဆိုတာပူခြင်းအေးခြင်းစသည်တို့ကြောင့်ဖောက်ပြန်နေတာယုတ်အာကောင်းပြီနန္တရုပ်သိပြီဒါဖြင့်ရပါဆက်လို့ရမလားအဲ့ဒီနန္ယုတ်နှစ်ပါးရဲ့ဖြစ်ခြင်းနဲ့ပြည့်ခြင်းကိုရှုပရိသတ်ကြီးဘာရှုဖြစ်ခြင်းပြည့်ခြင်းဝိပဿနာဉာဏ်7ပါးเนาะအဲ့ဒါကိုလေ့လာကြည့်ပါအမိဓမ္မတော်သင်္ကြောကမ္မထာပိုင်းမှာဉာဏ်7ပါးခေါင်းစဉ်လေးတွေပါတယ်ဝိသုဒ္ဓိမဲ့မှာအကျေတဝင့်ပါတယ်ပရိသံပိဒမဲ့မှာအကျေတဝင့်ပါအဲ့ဒီမှာဉာဏ်7ပါးထဲမှာပရိသတ်ရေဥရယဘုရားဉာဏ်ဆိုတာရှိပါတယ်ဘာဉာဏ်လဲဥရယဘုရားဉာဏ်ပါဥရယဘုရားဆိုကြည့်လိုက
်ဥရယ
ဥဒယဆိုတာဖြစ်ခြင်းဘယဆိုတာပြည့်ခြင်းဘုရားတို့ပရိသတ်ကိုနည်းနည်းစမ်းသပ်တယ်ဧခရာကောတန်လညံဧခရာကိုကျွမ်းကျင်တဲ့ညံဘလို့ရှိသလဲနည်းနည်းစမ်းသပ်ဥဒယဖြစ်ခြင်းဘယပြည့်ခြင်းအဲ့ဒီစလုံးကိုမှန်အောင်ရေးပြဥဒယဘယမှန်အောင်ရေးပြအဘိဓမ္မာ9ကျမ်းကိုသင်နေကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတို့ရောမသင်တဲ့ဝိပဿနာသက်သက်အထုတဲ့တရားတော်မတွေရောဒီစလုံးလေးကိုမှန်အောင်ရေးပြဥဒယဘယဥဆိုလို့ရှိရပြောနေကြအတိုင်းပြောမယ်ဧကရာဥပေါ့ဒါကဘာနဲ့ဒါဒါရင်းနဲ့ဆိုရင် correct အမှတ်ရဒါ6နဲ့ဆိုသွားပြီဒါရင်းနဲ့ရေးရင်အမှတ်ရတယ်ဒေါက်ချန်နဲ့ဆိုရင်ပြည့်စည်ဟုတ်ပဲကဥဒပြီးတော့ဗါရဲလဲယယကိုယပက်လက်နဲ့ရေးမလားယအကောက်နဲ့ရေးမလားယအကောက်နဲ့ရေးရင်သာသနာပြည့်ပြီပက်လက်ရေးရင်မှန်တယ်ဟုတ်လားအဲ့ဒါယပက်လက်နဲ့ယကောက်ဗမာကလည်းအတန်တွဲကမရှင်းဘူးလေယကောက်လည်းယပဲပက်လက်လည်းယပဲနော်ရခိုင်သွားမေးမှရှင်းသွားတာရခိုင်ကအကောက်ကလေးနဲ့ရေးထားတာကြတော့ရမဖတ်ရဘူးတော့ရဖတ်ရမယ်လေနော်အဲ့ဒါကြောင့်သူတို့တိုင်းပြည်ကိုရခိုင်ပြည်ဒီလိုလားနော်ရခိုင်လူမျိုးဒီလိုလားရှားကိုလိမ့်ပြီးတော့စက်တနပြစ်တယ်လို့အတန်ထွက်အဲ့ဒါပဲလေရေးလို့ရှိရင်တော့အဲ့ဒါရပဲဖတ်ပါတဲ့ရမဖတ်ပါနဲ့တဲ့ဥဒရဟုတ်လားကိုယ်ပဲမှာဘယထွန်းနေတဲ့အပံကဘယကဲအဲ့ဒါရေးပြအမှန်အောင်ရေးပြဘာကုန်းနဲ့ရပ်ပလက် totally wrong 0အဲ့ဒါအမှတ်မရ ဘာကောင်းတဲ့ရပ်ပလဲဘယဆိုတာဘေးရန်အဓိပ္ပာယ်ထွက်သွားတယ်။သာသနာပြက်ပြီ။ဘာတချိန်နဲ့ဘာကောင်းကိုမကွဲတဲ့တွဲကြောင့်သာသနာပြက်ရော။ဥဒယဘယညံဆိုတာဖြစ်ပြက်ညံကိုခုဖြစ်ပြက်အသိအဓိပ္ပာယ်လာအောင်လားဘာကောင်းနဲ့ရေးလိုက်ရင်ဖြစ်ပြက်လာသေးလား။ဒီဘက်ကဥဒိယကဖြစ်ပြီးဘာကုန်းနဲ့ရေးတဲ့ဘယကဘေးရန်ဖြစ်သွားပြီဖြစ်ဘေးရန်ဘာကမထမ်းဖြစ်သွားသွားပြီအဲ့ဒီတွေကသာသနာပြက်တာနော်ပရိယတိသာသနာအရေးကြီးတာနော်အဲ့ဒါကြောင့်ဘုန်းကြီးကပစိုးလေးထမိန်လေးဘယ်လိုဝတ်မလဲဆိုတာကိုဒါနည်းနည်းလေးပြောတာပါအဘိဓမ္မာယရဏဂရအဘိဓမ္မာပြန်ပေါ်ရေးအသေးကြီးမှာဩတို့ဒဂရမတွေတော့ငါလမ်းကြောင်းလေးမတိမ်မစားရအောင်နည်းနည်းပေါ့လေဟဟဗုရဲ့ပြောမယ်ဆိုဒါလေးပြောပြတော့ခေါင်းပေါင်းမပြောတော့ခုပစိုးထမိန်ဖြစ်သွားခုနကအဘိဝိသေသောဓမ္မအဘိဝိသေသောဓမ္မအတ္တပိသူခုမောဓမ္မအဘိကံမီရောဓမ္မဆိုတော့ကတော့ခေါင်းပေါင်းဖြစ်ဟုတ်လားအဲခုတော့ပစိုးလေးပြန်ဝစ်ကြကဲဘယကိုပရိသတ်ကြီးဘာထက်ချိုင်းနဲ့ရေးပါဗျာဘာကောင်းတဲ့ရေးခဲ့မယ်ဆိုလို့ရှိရဲ့အဲ့ဒီပရိယတ္တိသာသနာရောပฏิပတ္တိသာသနာရောအဲ့ဒီစလုံးကကိုပြက်သွားတာပရိယတ္တိဆိုတာဟုတ်လားဒီကုဏကအခရာပုပ်ပတ်ကိုဘာလို့တာလဲမှန်ကန်စွာသင်တာလေ့ကျင့်တာကိုပရိယတ်ခေါ်ဘာတချမ်းနဲ့ဘာကောင်းမကွဲတဲ့အတွက်ကြောင့်မလို့ဘာသာသနာပြက်ပရိယတ္တိပြက်ပရိယတ္တိပြက်တဲ့အတွက်ကြောင့်ကျင့်သုံးတဲ့ပฏิပတ္တိကိုမပြက်ဘူးလားပြည့်စည်ခြင်းဆိုတဲ့ဘာတချင်းနဲ့ရေးရမယ်ဘရကိုဘာကုန်းနဲ့ရေးလိုက်တဲ့ကြောင့်ပြည့်ဆိုတဲ့အနာ disappearing ဆိုတဲ့အဓိပ္ပာယ်မထွက်ပဲနဲ့ danger fear ဖူးထွက်မလာဘူးလားသွားပြီအဲ့ဒါသာသနာပြည့်တယ်အဲ့ဒါမျိုးပြောတာ